င်းချင်းတန်ရွှေစီစင်မှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်။တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဩဂတ်စ်လ28ရက်မြန်မာတက္ကသိုလ်1383ခုနှစ်ဝါကောင်လဆုပ်6ရက်စနေနေ့ညောင်းလင်းချင်းတန်မြန်မာစီစင်များကိုစတင်တန်လွှင့်နေပါရရှင်။
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်0653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်0163ညမှနေ့စဉ်အတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့စနေနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်ကလေးများအတွက်ကျမ်းစာပုံမြင်ဟောကြားခြင်းအစီအစဉ်အင်အောင်ရေးအစီအစဉ်လို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတများတွင်ပေနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်ချစ်ချင်းမြတ်တာကြောင့်လေးဟောကြားတယ်မိတ်ဆွေယခုဝေနာလေးဆွေငါ
ဆမ်းမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော့တာစီရင်ခွန်အာယူကြပါစို
့။ဒီတော့တော့ရှင်များမင်္ဂလာပေါင်းနဲ့ပြောဆိုရင်တော့ နေသူနေမြနေတဲ့လေးဖြစ်ပါစေလို့ရှေးဆွာဆန္ဒပြုကြင်ပါတယ်ယနေ့မျောလင်းချက်ဓမ္မဒေသနာကနေမှတော်တာရှင်အားလုံးနဲ့တူပြန်လည်ပြီးတော့ဝင်ငှတက်တည်ခံသွားခြင်းတဲ့တည်စကားကတော့ခရစ်တော် night အသီးသီးတဲ့ဆိုတာဘာလဲเนาะကျွန်တော်တို့ခရစ်တော် night အသီးသီးတဲ့အသီးဟာဆိုရှင်ဘာတွေဖြစ်မလဲဆိုတာကိုကျွန်တော်တို့လေ့လာသွားမှာဖြစ်ပါတယ်ဒါတော့ဒီနေ့လေ့လာမဲ့တည်စကားပေါ်မှာဆိုရှင်မိတ်ဆွေနဲ့တူပုံပုံပြီးမှနားလည်သဘောပေါက်ဖို့ရန်အတွက်ဝိညာဉ်တော်ပဲ့ကန့်ခြင်းရရှိဖို့ရန်အတွက်ကျွန်တော်တို့ခတ္တခဏဆုတောင်းကြပါစို့အတကောင်းငင်ပေါ် night တရှိလို့မတော်ဖပါဗျာယနေ့နေ့တစ်တဖန်ပြန်လည်၍ရောက်ရှိလာတဲ့အတွက်ကိုရောကိုယေရှုတင်နေအသက်တော်အသက်တာအသက်တော်သွေးသားဖြင့်တားမြစ်တို့ကိုရှင်တန်ခွင့်ပေးတော်မူပြီးနတ်နဲ့ရောင်ကြီးနဲ့တူအလင်းရောင်ကိုတွေ့ရ၍ဝမ်ပန်းတတာဖြင့်ကျိုးဆိုခွင့်ပေးတဲ့အတွက်လည်းနာမတော်ကိုချီးမွမ်းပါတယ်။အဖပါဗျာယခုကြားနာပေပဲဖြစ်တဲ့သတင်းစကားမှာလည်းကိုရှင်ပြကောင်းချီးပေးတော်မူပါ။ဝိညာဉ်တော်တွတိတော်မူ၍သတင်းစကားပြောဟောမဲ့တားရနှုတ်တော်ကိုလည်းဖွင့်ဟတော်မူ၍သည့်အပြင်ကြားနာရမဲ့တားသမီးတို့ရဲ့နှလုံးသားတကားကိုလည်းဖွင့်ဟပေးတော်မူ၍ကိုရှင်ပြရဲ့ဝိညာဉ်တော်တကိုးကိုခံယူရသောချိန်ကာလဖြစ်ပေါ်ရန်အတွက်လည်းမားစတော်မူကြောင်းတပည့်တော်သားတို့သခင်ခရစ်တော်၏နာမတော်ကိုမြှပြည့်စတော်မာတယ်ဖာဗျာအာမင်ကျတော်မိတ်ဆွေများယနေ့ကျွန်တော်တို့ကခရစ်တော် night ဆက်နွယ်နေတဲ့သပြစ်ပင်ကြီးသပြစ်ဂိုင်းတွေဖြစ်နေတယ်အခက်တွေဖြစ်နေတဲ့ခါမှာခရစ်တော် night ဆက်နွယ်နေတဲ့အဂိုင်းခက်တွေကအသီးသီးဖို့လို့ရဲဆိုတာကိုတင်ပြသွားခြင်းပါတယ်ဒါကြောင့်ခရစ်တော်ကိုယ်တိုင်ကဒီကမ္ဘာလောကကြီးမှာဆိုရှင်လူသားအဖြစ်ရှင်သန်ခဲ့ပါတယ်ခရစ်တော်ယေရှုပါဆိုရှင်ဒီလောကမှာနေစဉ်အလုတ်၄မျိုးကိုလှုပ်ဆောင်ခဲ့တယ်နော်ပထမတစ်မျိုးကတော့နတ်ဆိုးတွေကိုနှစ်ထုတ်ခဲ့တယ်။နော်ဒုတိယကတော့အနာရောဂါတွေကိုငြိမ့်စေခဲ့တယ်။တတိယချက်လှုပ်ဆောင်တဲ့အလုပ်ကတော့ဖျားသခင်ရဲ့နိုင်ငံတော်အကြောင်းကိုဟောပြောတယ်။စတုထလှုပ်ဆောင်တဲ့အချက်ကတော့လူမှုရေးဆောင်ရွက်ခြင်းနော်လူမှုရေးဆောင်ရွက်ခြင်းစသဖြင့်အလုပ်တွေကိုသူကလှုပ်ဆောင်ခဲ့ပါတယ်။နော်ဒါကြောင့်ဒီကမ္ဘာလောကကိုခရစ်တော်လာတဲ့ခါမှာနတ်ဆိုးတွေကိုလည်းသူနှစ်ထုတ်ခဲ့တယ်။နော်နတ်ဆိုးဆွေးနေတဲ့လူတွေကိုလည်းဒုက္ခရောက်တဲ့ခါမှာသူကနတ်ဆိုးကိုနှစ်ထုတ်ပေးခဲ့တယ်။အနာရောဂါတွေဖြစ်နေကြတယ်ဒုက္ခရောက်နေကြတယ်ကြမ်းမာခြင်းချိုးတက်နေကြတယ်အဲ့ဒီသူတွေကိုခရစ်တော်နဲ့တွေ့တဲ့ခါမှာအဲ့ဒီအနာရောဂါအားလုံးကိုခရစ်တော်ကငြိမ့်စေခဲ့ပါတယ်။နောက်ပြီးတော့ဘုရားသခင်ရဲ့နိုင်ငံတော်နော်ကောင်းကင်နိုင်ငံတော်တည်င်းစကားကိုလည်းတခါတဲ့လမ်းစတွေကိုဖော်ပြီးတော့ခရစ်တော်ကတရားဟောခဲ့ပါတယ်။နံပါတ်၄ချက်မှာတော့လူမှုရေးဆောင်ရွက်ချက်တွေဒုက္ခရောက်နေတဲ့သူတွေကြုံတွေ့ရတဲ့ခါမှာခရစ်တော်ကအမြဲတမ်းလက်ပိုက်ကြည့်နေတဲ့သူမဟုတ်ဘဲနဲ့ကူညီဆောင်မခဲ့တာကိုတွေ့ရပါတယ်။ဒါဒီကမ္ဘာလောကကြီးကိုအာဒံလက်ထဲကနေမှနတ်ဆိုးတို့ရဲ့ကောင်းဆောင်စာတန်ကလူယူထားပြီးဖြစ်ပါတယ်။နောက်လူတွေကိုလည်းခန္ဓာစိတ်ဝိညာဉ်ဆင်းရဲအောင်အမျိုးမျိုးကြုံပြုတ်ပြီးတော့နှိပ်စက်နေတယ်။ဒါကြောင့်နတ်ဆိုးကိုမနစ်ထုတ်ဖက်နဲ့အနာငြိမ့်စေလို့မရဘူးချစ်တော်မိတ်ဆွေ။အနာယောဂါဆိုတာဆိုလို့ရှိရင်နတ်ဆိုးကြောင့်အပြစ်ရှိသူတွေအပေါ်မှာဆိုရှင်ဘုရားသခင်ရဲ့အခွင့်တော်နဲ့ရောက်ရှိလာတာဖြစ်တယ်။လူတို့ကအသက်ရှင်တော်မူတဲ့ဘုရားကိုမမြင်နိုင်အောင်မျက်စိပိတ်ထားတဲ့အတွေ့ဘုရားကိုမြင်နိုင်အောင်နတ်ဆိုးကိုနှင်းထုတ်ဖို့ရန်အတွက်နတ်ဆောင်းနဲ့နတ်ဆိုးနဲ့နတ်ဆိုးရဲ့လက်ရာတွေကိုကျွန်တော်တို့ဖယ်ရှားဖို့လိုပါတယ်အနာယောဂါငြိမ့်စေဖို့လိုတယ်အဲ့ဒီခါကြမှာအသက်ရှင်တော်မူတဲ့ဘုရားကိုထိတွေ့ခံစားနိုင်မှာဖြစ်တယ်ချစ်တော်မိတ်ဆွေဘုရားသခင်ရဲ့နိုင်ငံတော်အကြောင်းကိုလည်းကျွန်တော်တို့ပြောနိုင်မယ်เนาะကြမ်းမာတဲ့ခါမှာကြတော့ဘာဖြစ်လာလဲဘုရားသခင်နိုင်ငံတော်အကြောင်းကိုလည်းပြောနိုင်မယ်ပြောင်းလဲလာတဲ့လူတွေကိုလည်းကျွန်တော်တို့ကလည်းလူမှုရေးပြုတ်နိုင်တာဖြစ်ပါတယ်လူမှုရေးကြီးပဲရှေ့တန်းတင်လို့မရဘူးချစ်တော်မိတ်ဆွေငွေရေးကြေးရေးပစ္စည်းအခွင့်အရေးနဲ့ဆက်သွယ်ရင်ကျွန်တော်တို့ခဏပဲရမယ်။ဒါကြောင့်ပြောင်းလဲလာတဲ့လူတွေကိုအမြဲတမ်းထိတွေ့မှုပြုလုပ်ပြီးတော့ဝိညာဉ်ရေးဘက်မှာ노노ကြာကြာရှိအောင်เนาะကျွန်တော်တို့ကထောက်ပံ့ပြုစုရမှာဖြစ်ပါတယ်။သခင်ယေရှုကဒီအချက်၄ချက်ကိုဆောင်ရွက်ခဲ့ပါတယ်။ဒါကြောင့်သခင်ယေရှုကိုမိမိကယ်တင်ပန်းရှင်အရှင်သခင်အဖြစ်လက်ခံတဲ့လူတွေကသခင်ယေရှုဆိုတဲ့သပြည့်ပင်ကထွက်လာတဲ့အခိုင်အကဲဖြစ်တဲ့အတွက်ကြောင့်သခင်ယေရှုရဲ့အသီးကိုဖြစ်တဲ့အမှုလေးပါးကိုပဲကျွန်တော်တို့သိရမှာဖြစ်ပါတယ်ချစ်တော်မိတ်ဆွေသခင်ယေရှုပြုလုပ်ခဲ့တဲ့အမှုလေးပါးကိုပြန်လုပ်ဖို့လိုပါတယ်နော်အသီးသီးတဲ့အခက်တွေကိုပိုပြီးအသီးသီးဖို့យ៉ាងကအသီးမသီးတဲ့အခက်တွေကိုခုတ်ပစ်တယ်လို့သခင်ယေရှုကပြောပါတယ်ပင်စီရဲ့စွမ်းရည်ဟာတို့ရှင်အဟာရတဲ့ကိုအလားတထိုင်စားပြီးတော့ဖြုံးတီးမဲ့အသင်းတော်တွေပုပ်ကိုတွေကိုဖြတ်ပစ်တယ်လို့ပြောတာပါဒါကြောင့်ယောဟန်ခရစ်စံကအငယ်နှစ်မှာတို့ရှင်ငါ၌အသီးမသီးတော့အခက်ရှိသမျှတို့ကိုခုတ်ပစ်တော်မူ၏တဲ့အသီးသီးတော့အခက်ရှိသမျှတို့ကိုတာ၍သီးစေခြင်းကငါတုတ်တင်ရှင်းလင်းတော်မူ၏တဲ့သင်တို့ဒီငါဟောပြောသောစကားအဖြစ်ယခုပင်ရှင်းလင်းလျက်ရှိကြ၏ဒါကြောင့်တမန်တော်ကြီးများဟာတို့ရှင်သခင်ယေရှုဟောပြောခဲ့တဲ့စကားတွေကိုအကုန်အစင်ကြားနာတဲ့အတွက်ကြောင့်သူတို့ရဲ့အသက်တာဟာတို့ရှင်အသီးသီးဖို့ရန်အတွက်အသက်ဖြစ်နေပါပြီအသင်းဖြစ်နေပါတယ်ဒါကြောင့်ခရစ်ယန်တို့ရဲ့အသက်တာဟာလို့ရှိရင်အရေးကြီးတာကဘာဖြစ်လဲဖခင်သခင်ရဲ့နှုတ်ကပတ်တော်ဖြစ်ပါတယ် နောက်ကပတ်တော်ကိုတန်ရှင်းသောဝိညာဉ်တော်ကရေးထားတာဖြစ်ပါတယ်။နောက်ကပတ်တော်ဘလောက်ပဲဖတ်ဖတ်တန်ရှင်းသောဝိညာဉ်တော်ရဲ့ဖော်ပြခြင်းမရှိရင်သဘောမပေါက်ပါဘူးချစ်တော်မိတ်ဆွေ။ဒါကြောင့်တန်ရှင်းသောဝိညာဉ်တော်ကိုခံယူဖို့လိုတယ်။ကျမ်းသာဖတ်ခြင်းဆုတောင်းခြင်းဖျားရှင်နဲ့အတူရှိခြင်းဟာဒါတွေရလို့ရှိရင်လုံနေမှဒါတွေကိုလုံနေမှဖျားသခင်နဲ့တည်နေမှာဖြစ်ပါတယ်။ဒါကြောင့်တန်ရှင်းသောဝိညာဉ်တော်အဖြစ်နောက်ကပတ်တော်နဲ့ရှင်းလင်းခြင်းနော်မခံရသေးတဲ့လူဟာလို့ရှိရင်အတိမတိတဲ့လူဖြစ်ပါတယ်။ဒါကြောင့်နံပါတ်အခန်းငယ်လေးမှာလို့ရှိရင်ငါနိုင်တည်နေကြလောတဲ့။ငါတည်လဲတင်တို့နိုင်တည်နေပြီတဲ့။ဒါကြောင့်စပြည့်ခဲ့ရလို့ရှိရင်အပင်နိုင်မတည်ရင်ကိုယ့်အလိုလျောက်အတိမတိနိုင်တကယ်တော့တင်တို့ဟာလည်းငါနိုင်မတည်ရင်အတိမတိနိုင်ကြဆိုပြီးတော့ခရစ်တော်ကပြောခဲ့ပါတယ်။ယနေ့ခရိယန်တို့ရဲ့အသက်တာဟာလို့ရှိရင်အတိသေးခြင်းဟာအဓိကဖြစ်ပါတယ်။အတိသေးဖို့ကလို့ရှိရင်ခရစ်တော်၌တည်ဖို့လိုတယ်။ခရစ်တော် night တီးဖို့ကတော့ရှင်တန်ရှင်တော်ဝိညာဉ်တော်ရဲ့မာစာမှုလို့တယ်မိတ်ဆွေဒါကြောင့်ဝိညာဉ်စုကျေးဇူးလို့တယ်လမ်းပြခြင်းလို့တယ်ဒါကြောင့်လေကျွန်တော်တို့ခရစ်တော်ကယောဟန်16အငယ်9ကနေမှ17မှာတော့ရှင်တန်ရှင်တော်ဝိညာဉ်တော်ကိုဆေးလွတ်ခဲ့တာဖြစ်ပါတယ်เนาะတန်ရှင်တော်ဝိညာဉ်တော်အဖြစ်စိတ်မှန်တဲ့ဝိညာဉ်အသီးကိုကျွန်တော်တို့သိနိုင်ပြီဖြစ်ကြောင်းကျွန်တော်တို့ရဲ့အသက်တာကိုပြန်လည်ပြီးတော့ဆင်ခြင်ပါเนาะယနေ့ဘုရားသခင်ကကျွန်တော်တို့ကိုတန်ရှင်းသောဝိညာဉ်တော်အဖြစ်အမြဲတမ်းလမ်းပြနေတယ်။အမြဲတမ်းတန်ရှင်းသောဝိညာဉ်တော်အဖြစ်ကျွန်တော်တို့ကိုထိတွေ့နေတယ်။ကျွန်တော်တို့အားလုံးကအမြဲတမ်းဝိညာဉ်တော်အဖြစ်အမြဲတမ်းပန့်ပိုးပေးပြီးတော့လောကံပြုတ်မှုဆောင်ရွက်နေတဲ့မြတ်မှာလို့ရှင်တန်ရှင်းဖို့ဖြူစင်ဖို့ရတဲ့နော်ကျွန်တော်တို့ရဲ့သွာလာမှုကစအရာရာခတ်သိမ်းကောင်းမြတ်ဖို့ရတဲ့ဘုရားကအမြဲတမ်းလမ်းပြနေပါတယ်။ဒါချစ်တော်မိတ်ဆွေများကျွန်တော်တို့ရဲ့အသက်တာမှာလို့ရှင်ယနေ့အသက်တာကိုပြန်လည်ပြီးတော့ဆန်းစစ်ပါကိုယ်တော်ဘုရားဟာဒီကမ္ဘာလောကကြီးကိုလာခဲ့တယ်။ကမ္ဘာကျောင်းလောကကြီးကိုလာတဲ့ခါမှာလို့ရှိရင်ဘုရားသခင်ကနော်လုတ်ခဲ့တဲ့အမှု၄ပါးခါလို့ရှိရင်တကယ်မွန်မြတ်ခဲ့ပါတယ်။နတ်ဆိုးတွေကိုနှင်ထုတ်ခဲ့တယ်။အနာရောဂါတွေကိုငြိမ်းစေခဲ့တယ်။ဘုရားသခင်ရဲ့နိုင်ငံတော်အကြောင်းကိုဟောပြောခဲ့တယ်။လူမှုရေးတွေမှာလို့ရှိရင်တခါတည်းကူညီပြီးတော့ဆောင်မခဲ့တယ်။ယနေ့ကျွန်တော်တို့ကလည်းခရစ်တော်နဲ့ဆက်နွယ်နေတဲ့ပင်မပင်စီနဲ့ဆက်နွယ်နေတဲ့ကျွန်တော်တို့ခရစ်ယာန်များအသက်တာမှာလည်းကျွန်တော်တို့ရဲ့အသက်တာမှာလည်းဘုရားသခင်ရဲ့လှုပ်ဆောင်မှုမျိုးနဲ့အသက်တာကိုရှင်သန်ပြီးတကလားသူတစ်ပါးရဲ့အကျိုးကိုဆောင်ရွက်နိုင်တယ်။ဒီဘားဒီပေါ်မှာလို့ရှိရင်မေတ္တာပြနိုင်တယ်။ခေတော်ရဲ့လူတော်နဲ့ညီတဲ့အပြီးကိုကျွန်တော်အသက်တာကိုရှင်ပြင်ဆင်ပြီးတော့တီးကိုတီးနိုင်တယ်။ဘာဖြစ်ကြောင
်ရှောင်းစင်ပွဲပြမှုရဲ့လူသားချင်းတူလဲလူစားချက်ကိုဒီရင်မှာခွဲကြနေစေ
My name, the way my name, Jagger, about to
ရှိမှသုံးများခုပါဖန်ဆိုင်မထားချင်တယ်မို့ကိုမဲ့ကောင်များစွာကဲတဲ့သူပြားတမတီးတာကြည်မြတ
်ပဲမြမအစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တောတာရှင်တူလေးတူမလေးတို့အားလုံးမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေတူလေးတူမလေးတို့ရေဒီနေ့တမချန်းစာပုံမြင်ကဏ္ဍမှာဒေါ်လေးလှလှပြောပြမဲ့မှတ်သားဖွယ်ရတမချန်းစာပုံမြင်လေးကတော့ကောင်းကင်တမန်၃ပါးသတင်းစကားဆိုတဲ့အကြောင်းအရာလေးဖြစ်တယ်ကွတူလေးတူမလေးတို့ရေဟိုးရှိရှိတုန်းကရွာလေးတရွာမှာဖွားဖွားဒေါ်စိန်ပွင့်လို့ခေါ်တဲ့အဖွားအိုတယောက်ရှိတဲ့ကွအဖွားအိုမှာမပန်းပွင့်ဆိုတဲ့ဆယ်နှစ်အရွယ်သူမြေးမလေးတယောက်ရှိတဲ့တနေ့တော့ဖွားဖွားဒေါ်စိန်ပွင့်ဟာညနေဖျားခုပြူချင်ရောက်တဲ့အခါငါမြေးလေးကိုဒီညနေရှင်ယောဟန်ယူပါယုံမြင်ရတဲ့ကောင်းငင်တမန်သုံးပါပြောတဲ့အကြောင်းတွေပြောပြပေးမယ်လို့ပြောတဲ့ကွယ်ဖွားဖွားဒေါ်စိန်ပွင့်တို့ဟာဖွားဖွားဒေါ်စိန်ပွင့်တို့မြေးဖွားဟာဖျားတရားယူသေးကိုင်းဆိုင်တဲ့သူတွေဖြစ်တယ်ဒီညနေမှာလဲသူ့မြေးလေးကိုပြောပြမယ်အကြောင်းရကအဲ့ဒီကောင်းငင်တမန်သုံးပါသတင်းစကားအကြောင်းဖြစ်တယ်ကောင်းငင်တမန်သုံးပါပြောတဲ့သတင်းကတော့နောက်ဆုံးကာလမှာကောင်းငင်တမန်တို့ရဲ့နောက်ဆုံးတတိပေးတဲ့အကြောင်းအရာတွေဖြစ်တယ်ကွ။ဖွားဖွားဒေါ်စိန်ပွင့်ကသူ့မြေးမလေးကိုပြောလိုက်တဲ့အခါမှာသူ့မြေးမလေးမှတ်ပန်းပွင့်ကကောင်းငင်တမန်သုံးပါကဘာပြောလဲဖွားဖွားတမိအခုသိချင်နေပြီလို့ပြန်ပြောတဲ့အခါမှာဖွားဖွားဒေါ်စိန်ပွင့်ကဒီလိုမြေးလေးရဲ့ပထမကောင်းငင်တမန်ကဖျားသခင်ကိုကြောက်ရွံ့၍ချီးမွမ်းကြလောတရားစီရင်တော်မူသောအချိန်ရောက်လာပြီကောင်းကင်မြေကြီးသမုတ်တရားနှင့်စံရည်တွင်တို့ကိုဖန်ဆင်းတော်မူသောအရှင်ကိုကိုးကွယ်ကြလောလို့အသံအကျဲကြီးနဲ့ပြောဆိုပြီးတော့ကောင်းကင်အလယ်မှာပြန်ဝဲနေတာကိုရှင်ယောဟန်ကမြင်ရတယ်ကွမြေးလေးရဲ့လို့ပြောပြတဲ့တဲ့ကွမြေးလေးမှတ်ပန်းပွင့်ကဖွားဖွားဒီအကြောင်းကိုသမီးကိုရှင်းပြလေသမီးသိချင်တယ်လို့ပြောတော့ဖွားဖွားဒေါ်စိန်ပွင့်ကဒီလိုကွပထမကောင်းငင်တမန်စကားရဲ့အရေးကြီးဆုံးအချက်မှာခရစ်တော်ကြွလာမယ့်အချိန်နီးပါးဖြစ်တဲ့အတွက်ကောင်းငင်မှာရှိတဲ့ဗိမာန်တော်မှာခရစ်တော်နောက်ဆုံးလုပ်ရမယ့်အလုပ်ဖြစ်တဲ့တရားစီရင်ခြင်းကိုထမ်းဆောင်ပြီးဖြစ်ကြောင်းနောက်ပြီးခရစ်တော်ကြွလာမှာဖြစ်ကြောင်းသိရှိဖို့ဖြစ်တယ်။ဒါကြောင့်ကမ္ဘာတဝန်းလုံးကိုဧဝံဂေလိသတင်းစကားရောက်ရှိဖို့တရားဟောဆရာတွေယုံကြည်သူတွေဟောပြောလာကြတယ်။ခရစ်တော်ဒုတိယအကြိမ်ကြွလာမယ့်အကြောင်းတွေလည်းဟောပြောလာတယ်။နောက်ပြီးလူတွေကလည်းဖျားသခင်ကိုကြောက်ရွံ့ပြီးချီးမွမ်းဖို့ကောင်းကင်မြေကြီးသမုတ်တရားစံရည်တွင်တို့ကိုဖန်ဆင်းတော်မူတဲ့ဖျားရှင်ကိုကိုးကွယ်ကြဖို့လဲဟောပြောတက်တည်ခံကြရမှာဖြစ်ကြောင်းကောင်းငင်တမန်ကအသိပေးပြောတာဖြစ်တယ်မြေးလေးရေလို့ပြောပြတဲ့တဲ့ကွယ်ဒီအခါမှာမြေးမလေးမပန်းပွင့်ကဖွားဖွားရေကောင်းငင်တမန်ကဖျားသခင်ကိုကိုးကွယ်ဖို့ဒီလိုတတိပေးရလောက်အောင်လူတွေကဘာတွေကိုကိုးကွယ်လို့လဲဟင်လို့မေးတဲ့အခါမှာဖွားဖွားဒေါ်စိန်ပွင့်ကဒီလိုမြေးလေးရေလူတွေဟာဒါဂုံဖျားတွေဘာလဖျားတွေနတ်ယုတ်တုတွေကိုဖျားအစာကိုးကွယ်နေကြလို့ပဲမြေးလေးရဲ့လို့ပြန်ပြောပြတဲ့ကွယ်မပန်းပွင့်ကဩဒီလိုလားဒုတိယကောင်းငင်တမန်ကရောဘာပြောသေးလဲဖွားဖွားလို့မေးတဲ့အခါမှာဖွားဖွားဒေါ်စိန်ပွင့်ကဒုတိယကောင်းငင်တမန်ပြောတဲ့စကားကိုဖတ်ကြည့်လေမြေးလေးရဲ့လို့ပြောတဲ့အခါမပန်းပွင့်ကဖတ်ကြည့်မယ်ဖွားဖွားဆိုပြီးတော့ဖတ်ပြတဲ့ကွယ်ဘာဘူးလုံးမြို့ကြီးပြိုလဲပြီမိမိမတရားသောမေထုံဤအစိတ်အတောက်ဒီဟုသောစပြည့်ရေကိုလူမျိုးအပေါင်းတို့အားတိုက်လေပြီးသောဘာဘူးလုံးမြို့ကြီးပြိုလဲပြီတဲ့ဖွားဖွားရေဟင်းသမီးလည်းနားမလဲဘူးဘာဘူးလုံးမြို့ကြီးတဲ့ဘာအတိတ်ပဲလေဖွားဖွားရှင်းပြပါအောင်လို့မပန်းပွင့်ကပြောတဲ့အခါမှာဖွားဖွားဒေါ်စိန်ပွင့်ကဘာဘူးလုံးဆိုတဲ့စကားဟာဘာပဲဆိုတဲ့စကားကဆင်းသက်လာတာကွအတိတ်ပဲကရှုပ်ထွေးခြင်းတဲ့မြည့်ရဲ့ဘာဘူးလုံးဆိုတာကတော့ယေရှုခရစ်တော်ရဲ့အမည်ကိုခံပြီးယေရှုခရစ်တော်ရဲ့ဩဝါဒအတိုင်းတုန်သင်ချက်အတိုင်းမလိုက်လျှောက်ဘဲအမှားယွင်းတဲ့လောကီအကျင့်တလေတွေကိုရှုပ်ထွေးစွာကြင့်ကြံတဲ့အသင်းတော်အဖွဲ့တွေကိုပြောတာပဲကွ။အဲ့ဒီအသင်းတော်ထဲမှာရှိတဲ့လူတွေဟာဖျားကိုချစ်တာထက်ပျော်ရွှင်မှုကိုချစ်တဲ့သူတွေဖျားဝတ်မှာမွေ့လျော်ရောင်ဆောင်ပြီးဖျားရဲ့တကူတော်ကိုညင်းပယ်လာတာတစတစဖျားနဲ့အဆက်ပြတ်သွားတဲ့အချိန်ရောက်လာပြီလို့ဆိုလိုတာပေါ့မြေးလေးရဲ့လို့ပြောပြတဲ့ကွယ်တတိယကောင်းငင်တမန်ကရောဘာပြောသေးလဲဖွားဖွားလို့မေးတဲ့အခါမှာဖွားဖွားကဒီလိုမြေးလေးရဲ့လူတစုံတယောက်ဟာသားရဲ့နဲ့သူ့ရဲ့ရုပ်ထုကိုကိုးကွယ်ပြီး
သူ့ရဲ့တစိမ့်လက်မှတ်ကိုနဖူးမှာခန္ဓာဖြစ်စေလက်မှတ်ခန္ဓာဖြစ်စေအဲ့ဒီလူဟာဖျားသခင်ရဲ့ဒေါသဖလားမှာလောင်းတဲ့အမျက်တော်စပြည့်ရည်စစ်ကိုတောက်ရလိုက်မယ်ငါမြေရည်လို့ပြောတော့မြေဖြစ်သူမပန်းပွင့်ကตาเยรุณภูมิมาขานาโรเล่มาขานาโรส่งนี่ดาเวตะมี้ก็တော့ตาเยဆိုတာဖွားဖွားပြောပြမှုတာသိထားတယ်ဒါကဖျားသခင်ရဲ့ပြည့်ညက်ကိုချိုးဖောက်တဲ့သူတွေကိုตาเยကိုကိုးွယ်တဲ့သူလို့သိပြီးပြီလေဖွားဖွားလို့ပြောတော့ဖွားဖွားတော်စင်ပွင့်ကငါမြေကမမိတာပဲตาเยတစိတ်လက်မှတ်ကိုณภูมิมาခံယူတယ်ဆိုတာစိတ်နှလုံးနဲ့ယုံကြည်တာကိုပြောတာလက်မှတ်ခံယူတာကตาเยဩစာကိုခံယူပြီးလိုက်လျှောက်လှုပ်ဆောင်တာကိုပြောတာမြေလေးရဲ့အဲ့ဒီလူတွေဟာတန်ရှင်သောကောင်းကင်တမန်ရှိတိုးတငယ်ရှိမှာပဲကန့်နဲ့ရောထားတဲ့မိထဲမှာပြင်းထန်စွာညင်းဆဲခြင်းခံရမယ်တဲ့။ตาရဲ့နဲ့သူ့ရဲ့ရုပ်ထုကိုကိုးွယ်ပြီးသူ့ရဲ့နာမတစိတ်လက်မှတ်ကိုခံတဲ့လူတွေဟာနှိမ့်ညံ့မပြတ်တက်တာရမရကြလို့လိုက်ပြီးကြီးတဲ့အတန်နဲ့ကောင်းကင်တမန်ကဆက်ပြောသေးတယ်မြေလေးရဲ့လို့ဖွားဖွားဒေါ်စင်ပွင့်ကမြေလေးကိုပြောပြတဲ့ကွယ်တူလေးတူမလေးတို့ရဲ့ကလေးတို့လည်းဖွားဖွားဒေါ်စင်ပွင့်ကသူ့မြင်းမှတ်ပန်းပွင့်လေးကိုပြောပြတဲ့ကောင်းကင်တမန်သုံးပါးပြောကြားတဲ့အကြောင်းအရာတွေကိုကြားသိရပြီးနားလည်သဘောပေါက်နိုင်ကြပါစေကွယ်ကလေးတို့ကိုဖျားသခင်ကောင်းကြီးပေးပါစေ
အချိန်မှာစံပြအိမ်တော်ဆိုတဲ့စာအုပ်ထဲကမဖြစ်ထိုက်သောခင်မှုမျိုးဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။သောတာရှင်များရှင်အများသောအိမ်တော်များမှာအသက်အရွယ်မျိုးမျိုးရှိတဲ့ကလေးများရှိတယ်ရာအချို့ကလေးများသည်မိခင်ဖြစ်သူရဲ့ဂရုဆိုင်မှုနှင့်ညံ့မျောအမြင်ဖြင့်ဆုံးမတုန်တင်ခြင်းသာမကဖခင်ရဲ့ပြင်းထန်သောကရုဏာရှိထားတဲ့ထိမ့်သိမ်းဆောက်ရှောက်မှုကိုလိုအပ်ကြတယ်။ဒီအတိုင်းထက်အလွန်အရေးပါတဲ့အရာရောက်တဲ့ကိစ္စကိုစင်စားမိကြတဲ့ဖခင်မျိုးဟာမရှိသလောက်နေပါကြတယ်။သူတို့ကိုယ်တိုင်လှုပ်သင့်လှုပ်ထိုက်တဲ့တာဝန်ကိုထမ်းဆောင်ရန်ပြက်ကွက်မှုကြောင့်မိခင်ဖြစ်သူဟာကြီးလေးတဲ့တာဝန်ဘိုးတို့ရဲ့ဖိနှိပ်မှုကိုခံနေကြရရှာတော့လေ။ခင်မွန်းဖြစ်သူတို့ဟာသူတို့ရဲ့စိတ်လိုက်မှန်မှာမိခင်ဖြစ်သူတို့အားအာမနာဝေဖန်ပြောဆိုကြသည်တဲ့။ဤကဲ့သို့ကြီးလေးသောတာဝန်များကိုထမ်းဆောင်၍ပြစ်တင်ရှုံချမှုကိုခံနေရသည့်ကြားမှာအခြေအနေအရအကောင်းဆုံးဖြစ်စေရန်ဆိုသောဆန္ဒဖြင့်အတတ်နိုင်ဆုံးဆောင်ရွက်ခဲ့တော့လေ။သူမတို့အနေဖြင့်အမတ်မထင်ပြုမိခဲ့တဲ့အရာများအတွေ့မိမိတို့တာဝန်မကင်ဖြစ်ရတဲ့ဆိုတဲ့ခံစားချက်နဲ့စိတ်မကောင်းဖြစ်ကြရရှာတယ်။သူမတို့ရဲ့တပင်တပန်စူးစမ်းဆောင်ရွက်နေမှုများအတွေ့ခင်မွန်းတို့ဟာနှစ်သက်သဘောကျသောအမှုရာကိုစူးစမ်းပြသခြင်းအပြင်သူမတို့ရဲ့စိတ်ပျော်ရွှင်မှုကိုဖြစ်စေတဲ့တော်လဲသူတို့ဆောင်ရွက်ရသည့်တာဝန်ကိုလင့်လျူရှုလဲသူမတို့ကိုယ်တိုင်ရဲ့တာဝန်နဲ့သူတို့ရဲ့တာဝန်များကိုပါစိတ်ကြိုက်ထမ်းဆောင်စေရန်အခြေအနေကခွင့်မပြုတော်လဲသူတို့ကစောင့်စားမျှော်လင့်နေမှုကြောင့်ဇနီးဖြစ်သူတို့ဟာဝမ်းနည်းခြင်းနဲ့ရှုပ်ချခြင်းတို့ရဲ့ဌံကိုခံကြရရရှာတယ်။တနေ့ကုန်တနေ့ကန်အများအပြင်အိမ်နောက်ဆိုင်ရာတာဝန်များကိုမနာမနေထမ်းဆောင်နေရမှုအတွေ့ဇနီးဖြစ်သူတို့ရင်ဆိုင်၍နေရတဲ့စိုးရိမ်ကြောင်ကြောင်မှုများနဲ့စိတ်ရှုပ်ထွေးမှုများကိုအများသောခင်မွန်ဖြစ်သူတို့ဟာအသင့်တင့်နားလည်မှုမရှိကြဘူး။မကြာခဏပင်သူတို့ဟာမျက်မှောင်ကုတ်များနဲ့အိမ်တို့ပြန်လာပြီးမိသားစုတို့အတွက်ပျော်ရွှင်သာယာမှုကိုလုံးဝတည်ဆောင်လာခြင်းမပြုကြဘူး။ထမင်းကိုအချိန်မီမစားရရင်ဒီချိန်ထဲမှာပင်အိမ်နောက်ဆိုင်ရာတာဝန်ကိုထမ်းဆောင်ရသောမိခင်ကလေးလေးအနေဖြင့်ဆောင်ရွက်ရသောမိခင်ထမင်းချက်အနေဖြင့်ဆောင်ရွက်နေသောမိခင်အခိုင်းစင်အနေဖြင့်ဆောင်ရွက်ရသောမိခင်မောပန်းနေသောမိခင်သည်ခင်မွန်းရဲ့ဝေဖန်ပြစ်တင်ခြင်းကိုခံရရှာတယ်။မိသားစုများစားတော့ရမယ့်အစားအစာကိုမိခင်ဖြစ်သူအားအစောတလင်ချက်ပြုတ်နိုင်စေရန်စိတ်လိုက်မှန်မှပျော်တတ်သောခင်မွန်းဖြစ်သူဟာသူမရဲ့ညောင်းနေပြီးဖြစ်သောလက်ထဲမှာကလေးကိုယူ၍ခိတ္တထိန်းထားပေးရန်တာဝန်မလေးတင်ပါဘူး။အကယ်၍ကလေးဟာဖခင်ရဲ့လက်ထဲမှာအငြိမ်မနေပဲရုန်းကန်အော်ဟစ်နေလျင်ကလေးအားချော့မော့၍ငြိမ်သွားအောင်ထိန်းထားတင်တယ်။မိခင်အနေဖြင့်ကလေးရဲ့ရုန်းကန်အော်ဟစ်ငိုကြွေးမှုကိုနာယီပေါင်းမိများကြကြခံနေရခဲ့သည်ကိုစဉ်းစားဆင်ခြင်မှုမရှိပဲတီးခန့်စေကင်းမဲ့စွာဖြင့်အမေရေရော့ဟောဒီမှာကလေးချီလိုက်ပါလို့ခင်မွန်းဖြစ်သူကပြောတတ်တယ်။ယင်းကလေးဟာမိခင်ဖြစ်သူရဲ့ကလေးဖြစ်တဲ့ကဲ့သို့ ဖခင်ဖြစ်သူရဲ့ကလေးလေးဖြစ်သည်မဟုတ်ပါလား။သူသားသမီးများကိုမွေးထားရရင်ဖခင်အနေဖြင့်ဝိုင်းဝန်းကြည့်ရှုရခြင်းသည်တဘာဝကြသည်မဟုတ်ပါလား။နားဆင်ကြတဲ့တော်တော်ရှင်များအားလုံးပေါ်ဖဖျားရှင်ကောင်းချီးပေးပါစေရှင်။ရှင်များရှင်ကျမတို့ရဲ့ဓာတ်ရိုက်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလေဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါရဲ့ရှင်။
တော်တရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်ရိုက်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်တော်တာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2939 3926 459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 4646 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့တွတ်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလို့ပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 2939 3926 459နဲ့39 688 464 689ကိုဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင့်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင့်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။